ရခိုင်ပြည်နယ်ရင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့အေးရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်လိုက်တာဟာမြန်မာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့တည်င်းလွတ်လပ်ခွင့်တို့အတွက်စိုးရိမ်စရာဖြစ်စေကြောင်း RSF နေစည်းမချတည်င်းထောက်မြအဖွဲ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းနိုင်ငံရေးအတိုင်းအဝန်ကပါဝေဖန်မှုတွေထွက်ပေါ်လာပြီးမှပဲ RSF ကလည်းအခုလိုထောက်ပြဝေဖန်လိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုယ်တော်ဝန်လိုက်ကတင်ပြထားပါရဲ့ရှင်
။မြန်မာစုရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဒေသကမြို့နယ်ပေါင်း10မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကအင်တာနက်လိုင်းတွေကိုပြည်ထောင်စုအစိုးရပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာယာယီဖြတ်တောက်လိုက်ပြီးတဲ့နောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းပြည်ပကနိုင်ငံရေးအတိုင်းဝိုင်းတို့ရဲ့ပြင်းထန်စွာဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။ပြင်သစ်အခြေဆိုင် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ကလည်းအခုလိုအင်တာနက်ဆက်သွယ်ရေးလိုင်းတွေဖြတ်တောက်လိုက်တဲ့လောက်ရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဒန်နီယယ်ဘတ်စတာကပြောပါတယ
် It is very worrying for the democratic transition the fact that the civil government acts on its own
ဒီကမြန်မာဒီမိုကရေစီပြည်ရင်ကြောင်းလေးတွေစိုးရိမ်စရာအလွန်ကောင်းပါတယ်စစ်တပ်ကလောက်တာမဟုတ်ပဲပြည်သားဆွေးနွေးကအခုလိုအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တယ်ဆိုတဲ့ကိစ္စကအင်မတန်စိုးရိမ်စရာကောင်းပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုတစ်ခုလုံးကိုချင်းချောင်နေတဲ့လူရဲ့ဖြစ်တာကြောင့်ဒီအင်တာနက်ဖြတ်တောက်လိုက်တဲ့လူရဲ့ဘလို့မှတရားမျှတမှုရှိတဲ့လူရဲ့လို့ရှုမြင်လို့မရနိုင်ပါဘူ
းစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ဝန်ဆောင်မှုတွေကိုယာယီဖြတ်တောက်ထားတဲ့ကာလအတွင်းဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရှိနေမှာဖြစ်ကြောင်း MPT နဲ့တယ်လီနော့တို့ကရခိုင်ဒေသခံတွေကိုတယ်လီဖုန်းကတဆင့်အကြောင်းကြားစာတွေပေးပို့ခဲ့ပါတယ်အခုလိုအင်တာနက်တွေဖြတ်တောက်လိုက်တာကသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေနိုင်တယ်ဆိုတာကိုလည်းဒန်နီယယ်ဘတ်စတာကပြောပါတယ
် We think that it's very dangerous not to let journalists report on that and to let Myanmar people
ဖြစ်နေတဲ့ဒေသတွေကဖြစ်မှန်နေကိုသတင်းတောက်တွေအနေနဲ့သတင်းပို့ခွင့်ပြင်ရအောင်ပြင်ပင်ထားတဲ့လုပ်ရအန်ဒီယရှိပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေကတာမန်ပြည်သူတွေကလည်းသတင်းရနိုင်မှုအတွက်အင်တာနက်ဟာအဓိကကြားရအခန်းကဏ္ဍမှာရှိနေပါတယ်လုံခြုံရေးအကြောင်းပြပြီးအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်တာဘလို့မှအသေးပဲမရှိပါဘူး
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေပေါ်စုံစမ်းဖော်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာလည်းထောင်ဒဏ်နှစ်ဆီချမှတ်ခံခဲ့ရတဲ့အကြောင်းသတင်းတောက်တွေလွတ်လပ်စွာသတင်းမယူရဲအောင်ဟန်တာတဲ့အနေနဲ့သူတို့နှုတ်ကိုဖမ်းဆီးအရေးယူပြခဲ့ခြင်းဖြစ်ကြောင်းဒန်နီယယ်ဘတ်စတာကပြောပါတယ်အခုလိုဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်လိုက်တဲ့အတွက်ပဋိပက္ခဖြစ်နေတဲ့ဒေသတွေကဖြစ်စဉ်အမှန်တွေကိုမြန်မာပြည်သူတွေနဲ့နိုင်ငံတကာအသံဝိုင်းကိုတင်ပြနိုင်ဖို့အခက်အခဲတွေဖြစ်သွားစေတယ်ဆိုတာကိုလည်းသူကပြောပါတယ်။ဒါကြောင့်လည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရနဲ့သတိထားဆက်ဆံကြဖို့လိုအပ်ကြောင်းသူကပြောပါတယ
်။ So that's why we think that people around the world need to rethink their
ဒီလိုချင်နေရှိနေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံလို့ရတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းသူတို့ရဲ့ရည်တည်ချက်အနေအထားတွေကိုပြန်လည်သုံးသပ်စေလိုပါတယ်။သူတို့ကတော့မြန်မာနိုင်ငံမှာလာမဲ့2020ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လည်းရှိနေပြန်တော့မြန်မာအစိုးရအနေနဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုတွေကိုတကယ်လို့လိုလားလားရှိတယ်ဆိုတော့ကိုပြသဖို့လိုအပ်တယ်လို့လည်းထင်ပါတယ
် RSF နဲ့စီမချတင်းတောင်များအဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့တင်းလွတ်လပ်ခွင့်အခြေအနေဟာ2013ခုနှစ်ကနေ2019ခုနှစ်အကြား73ရာခိုင်နှုန်းတိုးတက်ကောင်းမွန်ခဲ့ပါတယ်ဒါပေမဲ့2018ခုနှစ်နဲ့2019ခုနှစ်အတွက် RSF ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ9နေရာကျသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ